ိုင်းငတိဆိုင်ရမဲ့ထွက်ပြေးသွားတဲ့ဒုက္ခတွေပြီးမြန်မာနိုင်ငံဘက်ပြန်လာရင်းနဲ့ပတ်သက်ပြီးသူတို့ဂျာမာကိုမတူကွဲပြားတဲ့သဘောထားအမြင်တွေရှိနေကြပုံရပါတယ်။ဒီလိုကွဲပြားတဲ့သဘောထားတွေကိုရခိုင်ပြည်နယ်မောင်နှံဒေသနဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မြေအနီးကစခန်းကိုမကြသေးခင်ကတွားရောက်ပြီးတွေ့ဆုံမေးမြန်းခွင့်ရခဲ့တဲ့အကိုကျော်ကျော်တင်းကစူးစီးတင်ပြထားပါရဲ့ရှင်။
အသက်50နှစ်အရွယ်ဒေဝမောင်မဲဟာမောင်တော်ဒိတာမဲဒီရော်မှာရင်ကနေထိုင်ခဲ့ပြီး2012ခုနှစ်ပြိပခါတွေဖြစ်ပြီးချိန်ကလေးကဒင်္ဂလိစံမှာနိုင်ငံနယ်စပ်မြင်းအနီးကစခန်းမှာနေထိုင်နေသူဖြစ်ပါတယ်။အဲ့ဒီစခန်းကိုပြည်ရင်းကြည်ပါတရင်တော့ပြီးတွားရောက်တရင်ယူတဲ့အချိန်တိုင်းမှာလည်းအဲ့ဒီစခန်းကလူတွေရဲ့လူလားချက်တွေကိုပင်တိုင်လိုဖြည့်ဆို့ပြောကြလာသူတူပါ။သူတို့ဟာဘိုးစဉ်ပေါင်းဆက်မြန်မာနိုင်ငံထဲမှာနေထိုင်လာသူတွေဖြစ်ပြီးနိုင်ငံသားအသိအမှတ်ပြုအထောက်အထားတွေလည်းရှိထားဘူးကြောင်အခုထုတ်ပြီးတဲ့ MVC ကအစီအစဉ်ကိုလုံးဝလက်မခံနိုင်ဘူးလို့ဒီလိုမူဟာမက်ကပြောပါတယ
်။ MVC ကလုံးဝကျွန်တော်လုံနောချင်ရဟန်ကြလို့မနေမပြင်းတော့ပါဘူး။ကျွန်တော်မှတခြားလူမျိုးခံဆောင်ထားတဲ့အဲ့ဒီနဲ့အဲ NRC NRC ရှိတယ်။တခြားလူမျိုးတွေခံတယ်လို့ကျွန်တော်မှလည်းအရှင်ကျွန်တော်ရဟန်ကြလဲရာမျိုးခံပါတယ်ဖြစ်တယ်။အဲ့ဒါကိုသူတို့နဲ့ဆူဆယ်နေမှာဆူဆယ်မှာရှိစစ်ရှိနောက်ပိုင်းအဲ့ဒါကိုသူတို့နဲ့အနာရှင်နဲ့နိုင်ငံသားကနေလေးလေးပြတဲ့ကျွန်တော်လဲလားအဲ့
ဒါပဲလက်ရှိစခန်းမှာနေတိုင်းစားပောက်ရေးကအဆင်မပြေသလိုအနာကလည်းမရှိတာကြောင့်ပြန်လာကျင်ကြတယ်လို့ပြောပေမဲ့သူတို့ရဲ့အဓိကစိုးရင်ချက်တစ်ခုကခိုင်မာတဲ့လူမျိုးရေးအစီအမံမရှိတာကြောင့်လို့ပြောပါတယ်အဲ့ဒီစိုးရင်ချက်ပျောက်သွားဖို့သူတို့လှုပ်ပေးစီကျင်တာကတော
့အဲ့ဒါမြန်မာတကအကျအရေးယူတင်းတူကိုအရေးယူတင်းတူကိုအရေးယူခဲ့ရမယ်အဲ့ဒါကအရေးယူအရေးမယူလို့အဲ့ဒီအဲ့ဒီကျန်းနာကနာကနာပေါ့အရေးယူရမှာသေးပါဘူးအန္တကောင်းဆင်းနေမှာအပက်ကကျွန်တော်ဒွန်ကြဆိုပါပါလေစစ်တမကန်စင်တာရဲ့ခိုင်မှာအဲတပက်ကမီးရှူပြည့်စည်တာရှိတယ်အဲ့ဒီပုဂ္ဂိုလ်တွေကတကယ်မီးရှူတဲ့လူတွေကိုတယောက်မှအရေးယူရကျွန်တော်မသိတော့ဘူ
းသူတို့ဟာဘင်္ဂလိပ်ပြည်မဟုတ်ဘဲရိုဝင်ဂျာရီဖြစ်တယ်ဆိုတာကိုလေဒီလိုမိုဟာမက်ကအခိုင်အမာပြောပါတယ်အသက်40အရွယ်မိုဟာမက်ရှရစ်ကတော့မောင်တော်မျိုးနဲ့မိဆက်ကြီးရောအုပ်စုရဲအောင်ချောင်းကြီးရောမှာမွေးဖွားနေထိုင်ပြီးမောင်တော်အထက်ကတက်မှာဆယ်တန်းကြီးပညာသင်ယူခဲ့သူပါ။သူက2016ခုနှစ်အောက်တိုဘာလမှာစဖြစ်တဲ့အကျန့်ဖက်ပြိပခါတွေကနေထွက်ပြေးသွားပြီးဒင်္ဂလိပ်နိုင်ငံကောက်ဆက်စစ်သားဒေသကဘလူခလီနှစ်ဒုက္ခသည်စခန်းမှာတနစ်ကြော်ကြော်နေထိုင်ပြီးတဲ့နောက်ပြီးခဲ့တဲ့အောက်တိုဘာလဆန်းကမှဇနီးဖြစ်သူသားသမီး၄ဦးတို့နဲ့အတူကို့အစီအစဉ်နဲ့ကိုပြန်လာသူဖြစ်ပါတယ်။သူကရောပြန်လာဖို့ဘာကြောင့်ဆုံးဖြတ်ခဲ့တာပါလဲ
။ရှင်းရှင်းလေးပါပဲ။ဒီမှာလည်းအာသာအချမ်းသာကြောင်းကျွန်တော်တို့မနေနိုင်ဘူး။ဒါပြောမှဆိုအချင်းတော်လေးလူမယ်ဆိုတော့ဒါတွေကိုကျွန်တော်တူတူလေးကိုပြောရှင်းတယ်။ဒီကနေပြီးတော့အာသာအချမ်းသာကြောင်းကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကိုသွားပြရတာဖြစ်ပါတယ်။ဘင်္ဂလားမှာလည်းအလားတူပဲအာသာတွေကဆက်ပြီးတော့ဒူရူတွေကဒီဂူလူကိုတက်လိုက်ဒီလူကိုတက်လိုက်သူတို့ဒီအာသာအဖွေကိုဝေဖန်ပြောဆိုတဲ့လူတွေကိုတနေ့လေအဲ့ကျွန်တော်လည်းအာသာကိုဒီအာသာရဲ့လှူရှားပုံဒီလိုရည်သူကိုကျွန်တော်လည်းဒီအလားတူဝေဖန်တဲ့သူတွေမှာကျွန်တော်လည်းဖာဝင်နေဆိုတော့ကျွန်တော်ကိုလည်းအာသာတွေကအဲ့လိုမျိုးတက်ပူလို့တာကြတော့ကျွန်တော်လည်းဒီမြန်မာပြည်ကိုဒီဝင်လာဖြစ်ပါတယ်
။အာသာအဖွဲ့ဟာနိုင်ငံရေးကိုအကြောင်းပြပြီးတော့စီးပွားရှာနေသူတွေဖြစ်တယ်လို့မိုဟာမက်ရှရစ်ကဆိုပါတယ်။ဒင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာသူ့လိုပဲပြန်လာခြင်းနဲ့တခြားလူတွေရှိသလားဆိုတော့အများကြီးရှိတယ်လို့သူကပြောပါတယ်။ဒါဆိုရင်အဲ့ဒီဒုက္ခသစ္စာကလူရဲ့တောင်းဆိုချက်တွေကအဓိကတစ်ချက်ဖြစ်တဲ့သူတို့ကိုရိုးရင်းသာလူမျိုးဖြစ်အသိမှတ်ပြုရမယ်ဆိုတာကရောတကယ်ပဲမဖြစ်မနေတိုင်းပြောရမယ်တောင်းဆိုချက်ပါလားမိုဟာမက်ရှရစ်ကတော့အဲ့ဒါဟာလူများစုရဲ့တောင်းဆိုချက်မဟုတ်ဘူးလို့ဆိုပါတယ
်ဒါကအာသာကနေပြီးတော့ဒီမြန်မာအစိုးရဘက်ကဒေဒုအခါမှလုံးမပြေနိုင်တဲ့အချက်တွေကိုသူစက်ပက်ဝင်ရောစက်ပက်တောင်းဆိုနေတဲ့အချက်ဖြစ်ပါတယ်ဒါသူတို့အဓိကတောင်းဆိုနေတဲ့အချက်ကကျွန်တော်တို့မိမိရှိသွားမူရမူရင်းရှိသွားဒီမူရင်းနေထိုင်ခဲ့တဲ့ဉာဏ်ကြီးဟိုနိုင်ငံသားအခွင့်အရေးဆိုပြီးတော့သူအချက်ထွန်းချက်လို့သူနိုင်ငံမှာရှိနေတဲ့ဒီဒုက္ခစီကထောင်းဆိုနေတဲ့အချက်ထွန်းချက်ရှိပါတယ်ကျွန်တော်သိပါတယ်ကျွန်တော်ဒီပါတယ်လည်းရှိတယ်ဒီမျိုးတွေလည်းရှိတယ်ကျွန်တော်အမြဲတမ်းသူတို့နဲ့အဆက်အသွယ်ရှိပါတယ
်ဆွေတို့မိသားစုဟာလက်ရှိမောင်တော်မျိုးပေါ်မှာနေထိုင်နေပြီးစောင့်ဝင်ရေးပိုင်းကိုဆွေရောက်ကအကူအညီပေးနေပြီးတော့သူတို့ရဲ့မူလစီးပွားရေးလုပ်ငန်းကိုပြန်လုပ်ကံခွင့်ရဖို့စီစဉ်နေတယ်လို့ပြောပါတယ်။ဒီကံဒီနယ်ကမတူကွဲပြားတဲ့လူမှုမုံမန်းတစ်ခုကြားမှာဟိုးအချင်းနှစ်ပေါင်းများစွာကလို့အေးအေးချမ်းချမ်းပြန်ပြီးအတူရှင်တွဲနေထိုင်နိုင်ဖို့အတွက်မိုဟာမက်ရှရစ်မြင့်တဲ့လိုအပ်ချက်ကတော့တရားဥပဒေစိုးမိုးမှုရှိဖို့ပဲဖြစ်ပါတယ်ခင်ဗျာ
။ COE ဝိုင်းတော်သားကိုချေချော်သိန်းကိုယ်တိုင်တွားရတွေ့ဆုံမေးမြန်းခဲ့ရပါ